ဇူလိုင်လ24ရက်နေ့တနင်္လာနေ့မှာ ARD တိုင်းကစံဆက်ပိုင်ရှင်တွေရန်ကုန်မြို့ကစံကုန်တယ်ကြီးတွေစုစုပေါင်း250ကျော်ကိုရန်ကုန်မြို့တော်ဝန်ကခေါ်ယူတွေ့ဆုံပြီးစံဆေးတက်မှုကိစ္စဝိုင်းဝန်းဖြေရှင်းကြဖို့သတိပေးပြီးမကြာခင်လက်ကားစံကုန်တယ်ကြီးတွေစံဆက်ပိုင်ရှင်တွေကိုစစ်အစိုးရကအခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဩဂုတ်လ3ရက်ကြာသပတေးနေ့ညနေပိုင်းကအဖမ်းခံလိုက်ရတဲ့ရန်ကုန်မြို့ဗရင်တော်စံပွဲရုံတိုင်းကလက်ကားစံကုန်တယ်ကြီးတွေရဲ့မှာ OK စံပွဲရုံပိုင်ရှင်နာမကြီးစံကုန်တယ်ကြီးဦးငိန်လွင်ဆန်ပွဲရုံပိုင်ရှင်ဦးအောင်ထေးတမာတိဆန်ပွဲရုံပိုင်ရှင်ဦးတင်ထေးနဲ့ကျန်ဒီဆန်ပွဲရုံပိုင်ရှင်ဦးပြုံးချူတို့ပါဝင်တယ်လို့အဖမ်းခံရတဲ့ကုံတယ်မိသားစုတွေက RFP ကိုပြောပါတယ်။ဒါအပြင် ARD တိုင်းပသိမ်မြို့ဦးချိုဆန်ဆက်ပိုင်ရှင်ဦးမျိုးဝေမြောင်းမြမျိုးက PD ဆန်ဆက်ပိုင်ရှင်ဦးဖိုးထောင်နဲ့ညဆန်ဆက်ပိုင်ရှင်ဦးတန့်စင်တို့လည်းပါဝင်တယ်လို့စုံစမ်းသိရပါတယ်။အခုလိုဖမ်းဆီးတဲ့တရင်မှန်ကန်ကြောင်းရန်ကုန်ဆန်ကုံတယ်တရင်ရက်ွက်ကလည်း RFP ကိုအတည်ပြုပြောပါတယ်။အခုဖမ်းဆီးမှုတွေမလုပ်ခင်ကတည်းကရန်ကုန်နဲ့ ARD တိုင်းအတွင်းကနာမကြီးကုံတယ်တွေကိုစစ်အစိုးရကမကြာခဏခေါ်ယူစစ်ဆေးတာတွေလုပ်နေတာလို့ကုံတယ်တဦးကပြောပါတယ်။ OK ပွဲရုံပိုင်ရှင်စံကုံတယ်ကြီးဦးငင်းကိုတော့စံဈေးခွက်မှာဈေးနှုန်းတစ်ခုခုဖြစ်တိုင်းစစ်အစိုးရကခေါ်ယူစစ်ဆေးတာရှိတဲ့အကြောင်းကိုကုံတယ်တဦးကအခုလိုပြောပြပါတယ်
။အဲဟိုတလောကတော့ခေါ်မေးတဲ့အချိန်ပဲရှိတယ်ဦးငင်းတို့ရောနော်။အဲတန်ဈေးတွေကဘယ်လိုလဲပါညာပေါ့နော်ဈေးနှုန်းတွေကရမ်းမြင့်နေတယ်ဆိုရင်ခေါ်ဖို့ပြီးတော့တကယ်လို့တယ်ပေါ့နော်တို့မေးတယ်ဆန်းတယ်အဲဦးငင်းတို့ကတော့ဒါအထင်ကြီးရလဲဖြစ်နေတယ်ဈေးနှုန်းပွဲဥတန်းမှာလက်ကြီးများများရောင်းနိုင်တယ်ဝယ်နိုင်တယ်ဒီလိုမျိုးနေထိုင်လို့ရှိရတယ်ဒါကြောင့်မို့တို့ရောအဓိကနမတိနေနေတော့ထားတာပေါ့နော်တကူဖြစ်ရင်တို့ကိုပဲအရင်မေးတယ
်အခုဖန်းစီခဲ့တဲ့စံကုန်တွေထဲမှာ OK စံပွဲရုံမှရှင်ဦးငင်းဟာမြန်မာနိုင်ငံစက်မှုလက်မှုနဲ့ကုန်တယ်ကြီးများအသင်းချုပ်ရဲ့ဘ ਹੁ အလုံးမှုဆောင်ကော်မတီဝင်ဖြစ်ပါတယ်။ပသိမ်မြို့ကစံသက်ပိုင်ရှင်စံကုံတဲ့ဦးမျိုးဝေဆိုလို့ရှိရင်လေ ARD တိုင်းစံသက်ပိုင်ရှင်များအသင်းရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ကုံတဲ့ကြီးတွေကိုဘာကြောင့်ဖမ်းနေဆိုတာကိုတော့အတိအကျမသိကြပေမဲ့စံကုံတဲ့လောကသားအချင်းချင်းအပြိုင်ပြီးတိုင်တန်းကြတဲ့အတွက်အဖမ်းခံရတာဖြစ်နိုင်တယ်လို့ရန်ကုန်စံကုံတဲ့တွေကခံမှန်းပြောဆိုနေကြပါတယ်။ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးလက်ရှိစံဈေးကွက်အခြေအနေကိုစံကုံတဲ့တဦးကတော့အခုလိုပြောပြပါတယ်။
ကြဲရန်ကုန်မှာဆိုရင်တော့လေဟိုအတိုးချောင်းကဘယ်လိုခေါ်မလဲဒီကနေပြီးတော့ပေါ့ဟိုနေပို့လို့ပေါ့နော်ခိုးပို့လို့အကောင်မို့ကိုတော့မှလောင်လို့ပေါ့နော်ဒီလိုမျိုးပြောလို့ရတာပေါ့နော်ဟိုပတင်ကအဲ့လိုမျိုးမြောင်းမြရကြတော့ဘယ်လိုဖြစ်လို့မလို့ဆွဲရလဲပြောလို့မရအောင်ကျွန်မတို့ငကိုကဟိုအပြင်ကျွန်မတို့ရဟိုတော့ကဆိုမန္တလေးပဲတင်လာများတာဟုတ်နော်မန္တလေးတင်လာများအခုချိန်မှာကျတော့မန္တလေးလည်းမတင်ရဘူးဆိုတော့ကျွန်တော်ကလေဟိုဒီမှာလက်နေလက်စာလေးတွေပဲကျောင်းသွားတာလေဒီအတက်ကြတဲ့လူကတော့ဒီတိုင်းမှာပဲပုံမှန်မှာပဲအရင်ကြီးဒီလိုမျိုးရတော့မဟုတ်ပါဘူ
းရန်ကုန်ကဆန်ကိုတိုင်းကျော်ဆန်တင်ဖို့ရောင်းချတာကိုပိတ်ထားစေဖြစ်တဲ့အတွက်မြန်မာနိုင်ငံတွင်ဆန်ကုန်စည်စီးဆင်းမှုရပ်တန့်ပြီးဈေးတွေကမောက်ကမဖြစ်နေတယ်လို့မန္တလေးဆန်ကုန်တယ်တွေကပြောပါတယ်အထူးသဖြင့်စကိုင်းတိုင်းနဲ့မန္တလေးတိုင်းကဆန်ကုန်တယ်တွေအနေနဲ့ရန်ကုန်ဆန်ကိုဝယ်ခွင့်မရှိဘူးလို့ဆန်ကုန်တယ်တွေက RFP ကိုပြောပါတယ်ဒီတော့တွင်မှာပဲမြန်မာနိုင်ငံဆန်စပန်းလက်ကားကုန်တယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်တန်းဦးကမန္တလေးတိုင်းဘက်ကဒေသထွက်ဆန်တွေကိုပြည်ပတင်ဖို့လိုက်ဝယ်နေတဲ့အတွက်အထက်မြန်မာပြည်ကစံကုံတွေမကြေမနက်ဖြစ်နေတယ်လို့စုံစမ်းသိရပါတယ်။ဥက္ကဋ္ဌဦးအောင်တန်းဦးဟာစစ်တပ်ရိတ်ခါစပါးဝင်နေရတဲ့ကိုယ်စားလှယ်တဦးဖြစ်တယ်လို့ဗိုလ်ချုပ်တွေနဲ့နှီးစက်တဲ့ကုမ္ပဏီတွေအတွက်စံစပါးဝယ်တဲ့အဝယ်တော်လည်းဖြစ်ပါတယ်။ဒါအပြင်စီမံချက်ကာလဆိုပြီးတတ်မှတ်ထားတဲ့အတွက်စံဆိုင်တွေမှာစံအယောင်းဝယ်လုပ်တဲ့အခါမှာတော့စံသေးကိုရှော့ပြပြီးဗောက်ချာဖွင့်ရောင်းနေရတာတွေရှိတဲ့အကြောင်းကိုစောစောကရန်ကုန်စံကုံတွေကအခုလိုပြောပြပါတယ်။
အစိုးရကဘောက်ချာလေးတခါတည်းမေးရစားရဆိုပြရမယ်အဲ့တော့အဲ့ဒီဘောက်ချာထဲမှာသူကရွှေရောင်းလို့ပါပဲရှော့ချလိုက်တယ်ရှော့ချပြီးတော့ဒီလာဝယ်တဲ့ကုန်တွေကို2000နဲ့ရှင်းနေဆိုရင်လည်း1000ပဲပြတယ်အဲ့လိုပေါ့အဲ့တော့အောက်ခြေကရောင်းတဲ့လူကတကယ်လို့ဉာဏ်သူတို့စိတ်တစိတ်စုံစမ်းနဲ့စုံစမ်းအဖွဲ့ပေါ့နော်ဒီအောက်ခြေဈေးတွေဝင်လာရင်ပုံမှန်2000နဲ့ဝယ်လာပေမဲ့သူက1000ပဲဘောက်ချာထဲမှာပါတယ်ပွဲဝင်ရောင်းတဲ့ဈေးကအဲ့နေသားလို့ရှိရဲ့နော်စီမံချက်နဲ့ဖြစ်တဲ့ကိစ္စမလို့
2002ခုနှစ်တုန်းကလည်းစားစီစီတက်လို့ဆိုတဲ့အကြောင်းပြချက်နဲ့ရန်ကုန်မြို့ဘရင်တော်ပွဲရုံတိုင်းကစီကုံတယ်ကြီး9ကိုအာဏာပိုင်တွေကဖမ်းပြီး1900နှစ်ချခဲ့ပါတယ်။ဒါပေမဲ့လို့လည်းစီစီကြမသွားတာတွေ့ရပါတယ်။အခုလိုရန်ကုန်မြို့ဘရင်တော်ပွဲရုံတိုင်းကလက်ကားစံကုံတယ်ကြီးတွေကိုဖမ်းလိုက်ပြီးမဲ့စံစည်းကတော့ဆက်တက်ဖို့အလားအလာရှိတယ်လို့စံကုံတယ်တွေကမှန်းထားကြပါတယ်။ပေါ်စံတရင်ခွက်တစ်အိတ်ကို2300နီးပါးဈေးပေါက်နေပြီးမဲ့အရာဝီတိုင်းကနေရန်ကုန်ကိုဆန်အဝင်ပြတ်နေတာမို့ရန်ကုန်မှာအယောင်းဝယ်တက်နေတယ်လို့စုံစမ်းသိရကြောင်းပါခင်ဗျာ